ရန်ကုန်တိုင်းဒေသကြီးအတွင်းအခွန်ကောက်ခံမှုမှာရတဲ့ရထိုက်တဲ့အခွန်ဆုံးရှုံးမှုတွေအများကြီးဖြစ်ပေါ်နေတယ်လို့ရန်ကုန်တိုင်းဒေသကြီးစီရင်စစ်ချုပ်အစည်းအဝေးခန်းစားကဖော်ပြထားပါတယ်။ဒီလိုဆုံးရှုံးရမှုတွေဟာတနစ်ကိုကြက်တန်း1000ကျော်ရှိနေတယ်လို့အစည်းအဝေးခန်းစားမှာဖော်ပြထားတာပါ။စီမံကိန်းလှုပ်ဆောင်မှုအပိုင်းမှာလည်းမတမာမှုတွေရှိနေတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကထောက ံးရှုံးမှုဖြစ်နေရတဲ့လုပ်ငန်းတွေဟာပြည်သူ့ဥယင်ကိုနှိမ့်ဆင်ဟားရမ်းမှုနဲ့ကရဝိတ်ဥယင်ကိုနှိမ့်ဆင်ဟားရမ်းမှုစတဲ့လုပ်ငန်းတွေဖြစ်တယ်လို့ဖော်ပြပါရှိပါတယ်ဒီလုပ်ငန်းတွေဟာနှစ်30ဟားရမ်းထားတဲ့လုပ်ငန်းတွေဖြစ်ပြီး2036မှာဟားရမ်းမှုအဆုံးသတ်မှာပါဟားရမ်းတာမှာပြည်သူ့ဥယင်ကိုနှိမ့်ဆင်ဟားရမ်းကအနေနဲ့ပေါက်ဈေးဟားရမ်းမှုထက်တစ်လနဲ့တန်း300နေပါနေကြောင်းတနစ်စာတော့ပါကတန်း9000ကျော်ခန့်ကျော်နဲ့ကကောက်ခံထားတယ်လို့ဖော်ပြပါရှိပါတယ်ကရဝိတ်ဥယင်ဟားရမ်းမှုမှာလည်းမြေက25ဧကကိုဟားရမ်းကမှာတစ်နှစ်လင်းတန်း30ကရရှိထားကြောင်းကံတော်ကြီးဥယင်အတွင်းရှိ Dolphin စားတောက်ဆိုင်မှာလည်းအခွန်ပေးဆောင်မှုမှာတစ်နှစ်လင်းကျပ်တန်း1000နီးပါးရောင်းနေကြောင်းဒါတွေကိုပြန်လည်ပြုရင်ကစာချုပ်အစ်စ်ထချုပ်ဖို့လိုအပ်နေတယ်လို့ဖော်ပြပါရှိပါတယ်ရန်ကုန်တိုင်းဒေသကြီးစင်ရင်စစ်ချုပ်ဥမြင့်အောင်ကခုလိုတင်ပြခဲ့တာဖြစ်ပါတယ်
ပြည်သူ့ဥယျာဉ်အတွင်းရှိ Natural Comedy လို့မြန်မာချင်းအနေဖြင့်2009ခုနှစ်မှာစတင်ပြီးဟားရမ်းစဉ်တစ်နှစ်အတွက်ကြက်9,558.483ရရှိနိုင်တဲ့ဖြင့်နိုင်ငံတော်မှများစွာရောင်းနေရရှိရရှိကြောင်းစစ်စစ်တွေ့ရှိရပါသည်။ဒီဟားရမ်းကကိုဖက်တိတိနှုံးသားများရရှိစေရေးအတွက်ကြံလဲပြင်ဆင်ဆောင်ရွက်ရန်လိုအပ်ပါသည်။ကရဝိတ်ဥယျာဉ်ကဘာမြေ25ဧကအားဒီကဘာကုမ္ပဏီနှင့်ဆက်ရောက်ချုပ်ဆို၍တရက်6လ2010ဒီမှာစတင်ကနှစ်30ငှားရမ်းခဲ့ရာအနှားချထားသူပဲအားနှစ်နာစီလျက်အနှားချထားခြင်းခံရသူပဲမှအခွင့်အလမ်းပုံမူရရှိစေရန်ဆောင်ရွက်ထားသည့်သဘောတည်ဝင်နေပါသည
်ဒီလိုရုံနဲ့ကောက်ခံနေတဲ့နေရာတွေမှာကရဝိတ်ဥယင်ကိုအမျိုးသားလွတ်တော်ကိုယ်စားလှယ်ဥခင်ရွှေပိုင်တဲ့ဈေးကဘာကုမ္ပဏီကလုတ်ကင်နေခြင်းဖြစ်ပြီးပြည်သူ့ဥယင်ကိုတော့ Natural ကုမ္ပဏီကလုတ်ကင်နေတာဖြစ်ပါတယ်ဒီလိုငှားရမ်းမှုတွေမှာအများပြည်သူစိတ်အေးချမ်းသာစွာအနားယူအပန်းဖြေခွင့်တက်တာမှုမရှိတာကိုလည်းစည်ရင်စစ်ချုပ်ဥမြင့်အောင်ကထောက်ပြထားပါတယ်
ဒီကဘာကုမ္ပဏီကလူဝင်ကြီးမော်တော်ယာဉ်ဝင်ကြီးများကောက်ခံကြကြလဲလူတူဦးလျင်300မော်တော်ယာဉ်တစ်စီးလျင်300ကောက်ခံခြင်းဆိုင်ငန်းငှားကများတတ်မှတ်ရတယ်လဲဆိုင်ရမှုစာချုပ်တွေသတ်မှတ်ပေါ်ပြမှုများမပါဝင်သဖြင့်အငှားချထားခြင်းခံရသည့်ဒီကဘာကုမ္ပဏီကိုယ်တိုင်ကစိတ်တမ်းကျကောက်ခံခွင့်ရရှိထားပြီးကုမ္ပဏီပိုင်ကျွမ်းတဖွဲ့တယောက်နေသဖြင့်ရန်ကုန်မြို့တော်စီမံသားရေးကော်မတီအနေဖြင့်အများပြည်သူစိတ်အေးချမ်းသာသက်သာစွာအနာယူပန်းပြခွင့်သက်သာစွာရရှိရေးအတွက်စနစ်တကျကြီးကြပ်ဆောင်ရွက်ရန်လိုအပ်ပါသည်။လက်ရှိလူဝင်ကသတ်မှတ်နှုန်းထားတိုင်းသာအတိအကျသောက်ခံခဲ့ပြီဆိုပါကအခါကြီးရက်ကြီးရည်ကြီးရက်ကြီးများနှင့်အများပြည်သူရုပ်ပရက်များတွင်အနည်းလင်လူဦးရေ300ခန့်ဝင်ရောက်စဉ်ပင်စာချုပ်ပါတဏိတာဆိုင်ရန်ကနှုန်းထားအားလုံလောက်စေပါသည်။
ဒီပြင်ရန်ကုန်မြို့တော်စီမံသားရေးကော်မတီအနေနဲ့မြကျွန်းသာပန်းပြေစခန်းကိုကုမ္ပဏီရှိခုအား260ငှားရမ်းမှုမှာလဲပွင့်လင်းစွာတင်တာခေါ်ယူခြင်းမရှိခဲ့ပါဘူးမြကျွန်းသာပန်းပြေစခန်းနဲ့ပတ်သက်ပြီးရန်ကုန်တိုင်းဒေသကြီးဗဟန်လွတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကအခုလိုဝေဖန်ပြောဆိုလိုက်ပါတယ်
ခုနက Natural World ကတစ်နှစ်ကို5.5ဘီလီယံနဲ့နာတာဆိုတော့260အထိငှားထားတယ်အမတန်ဆိုးတော့ငားနဲ့တတ်တမ်းမဲ့ရှိတဲ့အစိုးရကဘာကြောင့်နှစ်ရှင်ကြီးငားနေတာလဲ260လို့290လို့ပေါ့နော်ပြည်သူပိုင်းကြီးတွေကိုအလိုငားနေဆိုတဲ့ကိစ္စဘလို့မှမဖြစ်သင့်မဖြစ်လိုက်တဲ့ကိစ္စနောက်ပါတနေ့ကိုသူကဆရာခိုင်နှုံးမဲ့တိုးရမယ်ဆိုတဲ့ဟာမျိုးလုပ်ထားတာလဲအမတန်ကိုဒါမဖြစ်သင့်မဖြစ်လိုက်တာလीနော်ပြည်သူဗန်ထံငွေတွေအရင်နဲ့လာတာပေါ့နော်အဲ့တော့သူ290ဆိုလို့ရှိရင်ဒါအန်တီလိုဘီလီယံထောင်ချီပြီးတော့တောင်းချီပြီးတော့ပေါ့နော်290ဆိုဘလောက်ကျော်လဲနော်အများကြီးနဲ့လာမယ်လေ
မြကျွန်းသာပန်းဖြေစခန်းကိုလုတ်ကင်ခွင့်ရတဲ့ကုမ္ပဏီတွေကတော့Mass Myanmar Aiding Inya Palace Magellan Nela Point Service MGS Resort and Entertainment Good Shen Brother နဲ့ Raji Comedy တို့ဖြစ်ပါတယ်ဒီထဲမှာ Magellan Nela Point Service MGS Resort and Entertainment Good Shen Brother နဲ့ Raji Comedy တို့ဟာအရင်စစ်ဆိုးရလက်ထက်ကတည်းကလုပ်ငန်းလုပ်ကင်ခဲ့တဲ့ကုမ္ပဏီတွေဖြစ်ပါတယ်လက်ရှိချိန်ထိငှားရမ်းစာချုပ်ချုပ်ဆိုခြင်းမှာပါတဲ့အချက်တွေကိုလည်းကုမ္ပဏီတွေဘက်ကချုပ်ဖောက်ထားတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်2013ခုနှစ်ဧပြီလတရက်ကနေ2023ခုနှစ်မတ်လ31ရက်အထိ260ငှားရမ်းကအတွက်တစ်နှစ်လင်းတအေကကျက်စနတ်တန်းနှုံနဲ့ငှားရမ်းစာချုပ်ချုပ်ဆိုခဲ့ခြင်းဖြစ်ပေမဲ့စာချုပ်ပါအချက်လက်တွေထဲမှာမြေငှားရမ်းကနေဆက်လင်းပြီးတစ်နှစ်ပြည့်တဲ့အခါတိုင်းလက်ရှိငှားရမ်းကနှုံထားရဲ့ဆေးရခိုင်နှုံထက်မပိုတဲ့နှုံတစ်ခုတိုးမြင့်ရန်ပါရှိထားပေမဲ့လက်ရှိ2015-2016ဘဏ္ဍာနှစ်မှာကောက်ခံထားခြင်းမရှိသူကုမ္ပဏီဘက်ကလည်းပေးသွင်းထားခြင်းမရှိဘူးလို့စီရင်ခံစာကဖော်ပြပါရှိထားပါတယ်ရှင်